မလေးရှားနိုင်ငံကိုထွက်ခွာဖို့ကြိုးပမ်းကြတဲ့ရိုဟင်ဂျာ130ကျော်ဟာမြန်မာနိုင်ငံတောင်ပိုင်းမှာဖမ်းဆီးခံလိုက်ရပါတယ်။ရိုဟင်ဂျာအမျိုးသား59ယောက်အမျိုးသမီး58ယောက်ကိုမွန်ပြည်နယ်တန်ဖြူစရက်မြို့မှာမနေ့တုန်းကဖမ်းဆီးလိုက်တယ်လို့ဒေသခံလုံခြုံရေးအာဏာပိုင်တွေကိုကိုးကားပြီးတော့ AFP သတင်းမှာဖော်ပြပါရှိပါတယ်။ဖမ်းဆီးခံရတဲ့ရိုဟင်ဂျာတွေဟာထိုင်းနိုင်ငံကနေတဆင့်မလေးရှားနိုင်ငံဘက်ကိုသွားမဲ့သူတွေလို့သိရပါတယ်။ရခိုင်ပြည်နယ်စစ်တွေနဲ့မောင်နှောမြို့တွေကနေရေချောင်းကနေရောက်လာတဲ့ရိုဟင်ဂျာတွေကိုထိုင်းနိုင်ငံထဲကိုပို့ဆောင်ပေးဖို့အတွက်လူမောင်ခိုတွေကမွန်ပြည်နယ်တန်ဖြူစရက်မှာစီစဉ်ထားပေးပေမဲ့နောက်ပိုင်းမှာတော့သူတို့ကိုပြစ်ထားခဲ့တယ်လို့ကနဦးစုံစမ်းတွေ့ရှိချက်တွေကိုကိုးကားပြီးတော့သတင်းမှာဖော်ပြပါတယ်။ရခိုင်မြောက်ပိုင်းမှာ2018ခုနှစ်စစ်တပ်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေမှာတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေဟာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအသက်လူပြီးထွက်ပြေးခဲ့ရတယ်လို့အများအပြားဟာလဲရခိုင်ပြည်နယ်တွေကဒုက္ခသည်စခန်းတွေမှာချို့ချို့တက်တက်ဆက်ပြီးတော့နေထိုင်နေကြရပါတယ်။နိုင်ငံသားအခွင့်အရေးအပါအဝင်လူခွင့်ဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေရတဲ့ရိုဟင်ဂျာတွေဟာဒေသရင်းနိုင်ငံတွေကိုထွက်ခွာဖို့ကြိုးပမ်းတဲ့နေရာမှာအန္တရာယ်များလွန်လာတဲ့ပင်လယ်ရေကြောင်းခရီးမှာသေဆုံးတာပျောက်ဆုံးမှုတွေဟာတိတိတသားတိုးလာနေတယ်လို့ကုလသမဂ္ဂကဒီသတင်းပတ်ထဲမှာပဲပြောဆိုထားပါတယ်ရှင်။